မြန်မာနဲ့တရုတ်လင်္ကာနိုင်ငံအကြားတရက်လေရင်ခီးစဉ်ပြေးဆွဲဖို့အပြည်ပြည်ဆိုင်ရာမြန်မာလေကြောင်းလိုင်း MAI နဲ့ဆွေးနွေးနေတယ်လို့မြန်မာနိုင်ငံဆိုင်ရာတရုတ်လင်္ကာတန်ယုံကထုတ်ပြန်ကြေညာပါတယ်။မြန်မာနိုင်ငံဆိုင်ရာတရုတ်လင်္ကာတမတ်ကြီးဖြစ်ရာဒါခံရသူဒေါက်တာနာလင်းဒေးဆယ်ဗာက MAI တာဝန်ရှိပုဂ္ဂိုလ်တွေနဲ့တွေ့ဆုံဆွေးနွေးပွဲမှာမြန်မာနဲ့တရုတ်လင်္ကာနိုင်ငံအကြားယဉ်ကျေးမှုနဲ့သမိုင်းကြောင်းဆက်ဆံရေးအရေးပါမှုတွေကိုလေးပြီးပြောကြားခဲ့တယ်လို့လည်းကြေညာချက်မှာပါရှိပါတယ်။နိုင်ငံအကြားလေရင်တိုက်ရိုက်ပြန်တန်းချိန်၃နိုင်တဲ့ရော်နေပေမဲ့တစ်စီရနာရမှုတွေကြောင့်အချိန်ကုန်နေရတယ်လို့လည်းနိုင်ငံခီးသွားတွေကပြောပါတယ်။ဆွေးနွေးပွဲမှာကိုလံဘိုရန်ကုန်ဗုဒ္ဓဂါယာဒါမဖို့ကိုလံဘိုရန်ကုန်ခတ်တမတူမြို့တွေအကြားပတ်လည်ပြေးဆွဲမဲ့ခီးစဉ်ထက်သွင်းဖို့ကိုလည်းဆွေးနွေးခဲ့တယ်လို့တရုတ်လင်္ကာအခြေစား Economic Next သတင်းမှာပါရှိပါတယ်။ MAI လေကြောင်းလိုင်းက A390 Airbus လေယာဉ်တစ်စီးနဲ့ A320 Airbus လေယာဉ်တစ်စီးလုပ်ငန်းလည်ပတ်ပြေးဆွဲနေတာဖြစ်ပြီးဇရုတ်တလေယာဉ် Airbus နောက်စည်းကိုတော့ပြည့်စွက်မှုရဆိုင်ထားလိုက်ပြီးလို့ flightglobal.com website မှာဖော်ပြထားပါတယ်။လောလောဆယ်ကိုရိုနာဗိုင်းရပ်စ်ကြောင့်ကမ္ဘာနဲ့တဝါခီးသွွားလုပ်ငန်းနဲ့လေကြောင်းနဲ့ခီးသွွားလာမှုကဏ္ဍမှာအကန့်အသတ်တွေမကျုံ့စပူးရင်ဆိုင်နေရပါတယ်ခင်ဗျ။